အမေရိကန်ပြည်ထောင်စုနဲ့ဆော်ဒီအရေဗျနိုင်ငံတို့ကြားဒေါ်လာဘီလျံ100ရန်လက်နက်ရောင်းဝယ်ရေးသဘောတူညီချက်လက်မှတ်ရေးထိုးမှုဟာဒေတာရင်းအီရန်ရဲ့အနှုတ်လက္ခဏာဆောင်တဲ့လွှမ်းမိုးမှုကိုဒဏ်ပြမှုရည်ရွယ်တယ်လို့နိုင်ငံခြားရေးဝန်ကြီး Rex Tillerson ကပြောပါတယ်။စနေနေ့ကရီယတ်မှာဆော်ဒီအရေဗျနိုင်ငံခြားရေးဝန်ကြီး Adele L. Dubian နဲ့အတူတွဲပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာဝန်ကြီး Tillerson ကဒီကာဝေးဆိုင်ရာသဘောတူညီချက်ကနေဆော်ဒီအရေဗျနဲ့ပင်လယ်ွေဒေတာတစ်ခုလုံးရဲ့ရေရှည်လုံခြုံရေးဆိုင်ရာအတွက်အကူအညီပေးနိုင်မှုဖြစ်ကြောင်းပြောပါတယ်။ Saudi Arabia နိုင်ငံနဲ့ထိစပ်နေတဲ့နယ်စပ်ဒေတာတစ်လျှောက်မှာအီရန်ရဲ့အနှုတ်လက္ခဏာဆောင်တဲ့ဩဇာနှွမ်းမိုးမှုတွေနဲ့အီရန်နဲ့ဆက်နွယ်နေတဲ့ချင်းချောက်မှုတွေကိုရင်ဆိုင်နေရချိန်မှာဒီသဘောတူညီချက်ကိုလက်မှတ်ရေးထိုးခဲ့တာလို့လည်းပြောပါတယ်။ဒီကာဝေးဆိုင်ရာသဘောတူညီချက်ဟာ Saudi ဘီယန် Salman bin Abdul Aziz နဲ့သမ္မတ Donald Trump တို့စနေနေ့လက်မှတ်ရေးထိုးတဲ့သဘောတူညီချက်အများအပြားတွေကတခုဖြစ်ပြီးဒီကာဝေးဆိုင်ရာသဘောတူညီချက်ကတော့ချက်ချင်းအသက်ဝင်မှာပါဒါဟာနှစ်နိုင်ငံကြားစီးရင်နဲ့စီးပွားရေးမိဖက်ဖြစ်တိုးမြင့်ဆက်ဆံမှုဖြစ်ပြီးဒီထဲမှာပါဝင်တဲ့ဒုတိယကာဝေးဆိုင်ရာသဘောတူညီချက်ကတော့လောင်းမဲ့10နှစ်အတွင်းဒေါ်လာဘီလျံ350ကိုအထိတုံးမှုဖြစ်လာနိုင်ပါတယ်သမ္မတထရမ့်ရဲ့ Saudi Arabia ခီးစဉ်ဟာအီရန်ရဲ့ Saudi Arabia ပေါ်ချိန်ချောက်မှုမှန်နဲ့ဖယ်ရှားပေးဖို့အတွက်အဓိကဖြစ်တယ်လို့လည်းဝန်ကြီးကပြောပါတယ်။ဒါပြင်အခုပြန်ပြီးအရွေးခံတဲ့အီရန်သမ္မတဟာဆန်ရိုဟာနီအနေနဲ့သူ့ရဲ့ဒုတိယတက်တန်းမှာအီရန်ပယ်ထိန်တပ်ဒုံးကျည်အစည်းအဝေးကိုအဆုံးသတ်ဖို့နဲ့အကြမ်းဖက်လှုပ်ဆောင်နေသူတွေကိုငွေကြေးပံ့ပိုးတာတွေရပ်ဆိုင်ဖို့တောင်းဆိုပါတယ်။